ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တထောင်နီးပါးကိုပြန်လည်လက်ခံမယ်လို့စစ်ကောင်စီပြောခွင့်ရကအတည်ပြုပါတယ်။လှဖိုးခေါင်တောင်ပြိုလက်ဝဲကျင်းချောင်းစတဲ့လက်ခံရေးစခန်းတွေကနေပြန်လည်လက်ခံဖို့အတွက်ပြင်ဆင်မှုတွေလုပ်ထားပြီလို့လည်းပြောပါတယ်။မြန်မာဘက်ကဒုက္ခသည်တွေကိုပြန်လက်ခံမယ်ဆိုတဲ့အပေါ်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေကရောဘလို့တုံ့ပြန်ပါသလဲ။ရန်ကုန်ကလာတဲ့သတင်းကိုတော့အလိမ္မာကပြောပြပေးမှာပါခင်ဗျာ။
2019ခုနှစ်တုန်းကစစ်တပ်ရဲ့နယ်မြေရှင်းလင်းမှုကြောင့်ရခိုင်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့တဲ့မွတ်စလင်ဒုက္ခသည်တိမ့်တဲ့ချီတဲကတထောင်နီးပါးကိုလက်ခံမှုစတင်လုပ်နေပြီလို့စစ်ကောင်စီကပြောပါတယ်။တတ်မှတ်ထားတဲ့စီကံတွေနဲ့ပြည်သူတွေကိုဦးစားပေးလက်ခံမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုအတည်ပြုပြောပါတယ်။
ဘင်္ဂလားဒေ့ရှ်ပြည်နယ်လေကျွန်တော်တို့ညှိနှိုင်းဆောင်ရွက်ပြီးဖြစ်ပါတယ်။ဒီကတော့ကျွန်တော်တို့ရဲ့ရခိုင်တရားဒေသနဲ့ကျွန်တော်သဘောတူညီထားတဲ့အတိုင်းနိုင်ငံသဘောတူညီချက်တစ်ချိန်ရှိတယ်။အဲ့ဒီတစ်ချိန်ကစီမင်းစည်းကမ်းနေတာလေကျွန်တော်တို့အနေနဲ့ကပြည်စုံတဲ့လူတွေကိုပူဇော်ပေးပြီးတော့ကျွန်တော်လက်ခံပါမှာဖြစ်တယ်။ကျန်တဲ့လက်ခံတဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့ကကျွန်တော်တို့ဖိတ်တင်ထားတာမရှိဘူး၊ဒါဆွေးကြတာမရှိဘူး။ရဲအတိအကျတော့ကျွန်တော်တို့မရှိသေးပါဘူးဗျာ။ကျွန်တော်မကြားသေးဘူးပါပဲ။အဲဒီစီစဉ်နေကိုစတင်လိုက်လို့ကျွန်တော်မျှော်လင့်ပါတယ်ဗျာ။
ရခိုင်ပြည်မြောက်ပိုင်းမှာ2019ခုနှစ်တုန်းကလုံခြုံရေးကင်းစခန်းတွေအပေါ်အာဆာအဖွဲ့ရဲ့အကြမ်းဖက်တိုက်ခတ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာစစ်တပ်ကနယ်မြေရှင်းလင်းချိန်အတွင်းအိနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်အခြားထွက်ပြေးတိတ်ဆောင်ခဲ့ကြရတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်ရှိတယ်လို့ကုလသမဂ္ဂကပြောကြားထားပါတယ်။မောင်တော်ဘူဒီတောင်နဲ့ရသစ်တောင်မြို့နယ်တွေမှာနေထိုင်ခဲ့ကြသူတွေဟာလက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာခိုလုံနေကြရပါတယ်။ပြန်လာသူတွေအနေနဲ့ဒီဘက်မှာရှိနေတဲ့ဆွေမျိုးမိသားစုတွေကိုပြောပြနိုင်လို့ရှိရင်စစ်ဆေးမှုတွေပြုလုပ်ပြီးမူလရွာတွေမှာနေရာချပေးသွားဖို့စီစဉ်ထားတယ်လို့စစ်ကောင်စီပြောခွင့်ရကအခုလိုပြောပါတယ်
။အဲ့ဒီဘက်တရားနေမင်းမအေးချမ်းတာမရှိပါဘူးဗျ။ဟုတ်ကဲ့။ဒီလက်ဖိုးကောင်းတို့ဘာတို့ကသူ့ရဲ့လုံခြုံရေးရခိုင်ကတိုင်းစီစဉ်ပြီးခဲ့တဲ့နေရာဆိုင်ကလည်းကျွန်တော်တို့ဒါစီစဉ်ထားပြီးဖြစ်ပါတယ်။ကျွန်တော်တို့ဒီကဖုန်းနဲ့တော့ဒီလက်ဖိုးကောင်းမဖြစ်ပါလေဗျ။ပြီးရင်ကျွန်တော်တို့တချို့သူတွေကတော့ကျွန်တော်တို့ဒါသူတို့ရဲ့ဟိုဟာနေရာတွေရှိပြီးသားဖြစ်ပါတယ်ဝင်လာတဲ့လူတွေထဲမှာတချို့လူတွေကတော့သူတို့ရဲ့ငယ်မြေဒေသလည်းရှိတယ်အေးလေအိတ်ကြနဲ့ဆိုအိုက်ကြလည်းလက်ခံရတဲ့ကမှာကျွန်တော်ပြန်လဲစီစစ်ပြီးတော့အဲသူတို့ရဲ့ငယ်မြေကိုသူတို့ရဲ့နေရာတွေရောတော့ကျွန်တော်တို့အများဆုံးပြန်လဲအခြေချနိုင်ရေးကျွန်တော်တို့စီစဉ်ထားပါတယ်ကျွန်တော်တို့ရဲ့နေရာဆောင်ပါသူများပြန်လဲလက်ခံရေးဘူဝါဒကွာဗျာဦးစားပေးတဲ့မှာကျွန်တော်တို့အခန်းကြီးရှိမယ်ပြီးရင်တော့သူတို့ရဲ့နေရာဌာနတွေရှိပါမယ်ဒီစီစဉ်ဆိုင်မယ်ကျွန်တော်ဆက်လုပ်ပ
ါလှဖိုးကောင်စခန်းအပြင်ရခိုင်ပြည်နယ်မောင်တော်မြောက်ပိုင်းဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကတောင်ပြိုလက်ဝဲပြန်လည်လက်ခံရေးစခန်းကျိန်ချောင်းစခန်းအမှတ်နှစ်စခန်းစတဲ့နေရာတွေမှာလည်းပြန်လည်လက်ခံသွားမှာဖြစ်တယ်လို့သူကဆက်ပြောပါတယ် NLD အစိုးရလက်ထက်ထဲကမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူညီချက်မျိုးအပြင်နိုင်ငံတကာလက်ခံနိုင်မဲ့အစီအစဉ်မျိုးနဲ့မွတ်စလင်ဒုက္ခသည်တွေကိုပြန်လည်လက်ခံနိုင်ရေးစီမံကိန်းအရာဖွင့်လှစ်ထားတဲ့စခန်းတွေဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ရောက်နေတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးကိုအမြဲတကားဖွင့်ထားတယ်လို့တော့စစ်ကောင်စီဘက်ကဆိုပါတယ်။ပြီးခဲ့တဲ့လကစစ်ကောင်စီရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာတသက်ခိုင်လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးမြင့်ကျိုင်နဲ့အပြည့်ပြည့်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးပြည်ထောင်စုဝန်ကြီးဦးကိုကိုလှိုင်တို့ရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပြီးဒုက္ခသည်လက်ခံရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။မြန်မာဘက်ကမွတ်စလင်ဒုက္ခသည်တွေလို့ပြောနေပေမဲ့ဘင်္ဂလားဒေ့ရှ်ဘက်မှခိုလုံနေသူတွေကတော့သူတို့ကိုသူတို့ရိုဟင်ဂျာလို့သာသုံးနှုန်းပါတယ်။မြန်မာနိုင်ငံဘက်ကခုလိုဒုက္ခသည်တွေကိုပြန်လည်လက်ခံရေးလုပ်နေပေမဲ့ရိုဟင်ဂျာဒုက္ခသည်တွေဘက်ကတော့သူတို့ရဲ့လုံခြုံရေးအာမခံချက်နဲ့နိုင်ငံသားအခွင့်အရေးတွေအပြည့်အဝရမှသာပြန်လာခြင်းတယ်လို့ Causes Bazaar မှာရှောက်နေတဲ့ဒုက္ခသည်ဦးမောင်မောင်ကပြောပါဗျာ
။အလေးကတော့ကျွန်တော်တို့ပြန်လာမယ်ဆိုလို့ဆိုရင်အဲ့မှာရှိတဲ့လူတွေကတော့အဲ့မှာဟိုဥပမာ Friend ကောင်ဆန်နာကမှ Facebook ရဲ့ Reportive Channel ဖြစ်ပြီးတော့ဒီ Twitter ID ဒုက္ခသည်အဲ့မှာရှိတဲ့IDB မြောက်တော့ good through နဲ့ရှာပွန်ပြင်းပြနိုင်လို့ဆိုလို့ဆိုရင်ကျွန်တော်တို့ဘယ်လို new နဲ့ရှာပွန်နိုင်လို့ဆိုတော့ကျွန်တော်တို့လည်းအဲမိကုံထုတ်စရာတူပြလာပါတယ်လေ။ဆင်းရဲအနေနဲ့တို့နိုင်ငံတကာပြေရှာရီတို့ချောရှားအောင်တို့ဟန်ပြအနေနဲ့တို့လို့ဆောင်ကြလို့ဒီလိုပဲယူဆပါတယ်
။မူလနေရာတွေမှာပြန်လည်နေရာချပေးပြီးတို့ရဲ့ပိုင်ဆိုင်မှုတွေကိုပြန်ပေးတာနဲ့လွတ်လပ်စွာသွားလာခွင့်စီးပွားရေးလုပ်ကိုင်ခွင့်တွေပေးလို့ရှိရင်တော့ပြန်လာကြမှာဖြစ်တယ်လို့လည်းရိုဟင်ဂျာအတိုင်းဝိုင်းကပြောပါတယ်။ ရခိုင်ပြည်မြောက်ပိုင်းပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်အခြံထွက်ပြေးခဲ့ကြရတဲ့ရိုဟင်ဂျာတွေပြန်လည်လက်ခံရေးကိုအရင် NLD အစိုးရလက်ထက်ထဲကကြိုးပမ်းခဲ့တာပါ။အဲဒီတုန်းကနှစ်နိုင်ငံဘက်ကစစ်စစ်ပြီးသားဒုက္ခသည်3450ကို2019ခုနှစ်ဩဂတ်လ22ရက်နေ့မှာလက်ခံဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားသဘောတူထားခဲ့ကြပါပဲ။သတ်မှတ်ထားတဲ့နေ့မှာဒုက္ခသည်တဦးတယောက်မှပြန်မလာနိုင်ခဲ့ကြပါဘူးရှင်။